တ်တိုဘာလ14ရက်တနင်္လာနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်တင်ငန်းဆိုင်ခေါင်းစဉ်ကတော့ပျော်ဖက်ပြုချက်အချိန်အတိုင်းတာဖြစ်ပါတယ်။ပထမဆုံးတင်ငန်းဆာမှာဇေရုဘဗေလကိုဖျားရှင်ဘယ်လိုမျိုးဖိတ်ခေါ်တော်မူတဲ့အကြောင်းကျွန်တော်တို့လည်လာခဲ့ရပြီးဖြစ်ပါတယ်။ BC 538ကနေ BC 459အထိမှာတော့ဣသရရဲ့အထူးအမှုတော်ဆောင်ရွက်ဖို့အတွေ့ဖြစ်ပါတယ်။ဒုတိယတင်ငန်းဆာမှာတော့နေဟမိကိုဖျားရှင်ခေါ်ဖိတ်စေခြင်းအကြောင်းကျွန်တော်တို့လည်လာရပါတယ်။BC 444မှာဆိုလို့ရှိရင်ခေါ်ဖိတ်တော်မူခြင်းအလုံးဟာဘုရားရှင်ရဲ့ကြိုတင်တည်မြဲတော်မူတဲ့ဉာဏ်တော်နဲ့ခေါ်ဖိတ်စေခိုင်းခြင်းတွေပဲဖြစ်ပါတယ်။ဥပမာပြရမယ်ဆိုရင်တော့ဇေရုဘဗေလကိုနှစ်ပေါင်း80အစုံပျော်ဖက်ပြုချိန်အတိုင်းယေရမိကြိုတင်ဟောကြားထားတဲ့ပျော်ဖက်စကားပြည့်စုံရမယ့်အချိန်ဖြစ်ပါတယ်။ဣသရဟာအမှုတော်ဆောင်ရွက်ဖို့ဘယ်နှစ်မှာခေါ်ဖိတ်ခြင်းခံရပါသလဲ။ရှင်မယင်အာတေဇရစ်မင်းကြီးအမိန့်တော်ထုတ်တဲ့နှစ်နဲ့တစ်နှစ်တည်းကြာရောက်ပါတယ်။ပြောဖက်ပြုချက်မှာဘယ်လိုမျိုးထူးခြားချက်မျိုးအဲ့ဒီနှစ်မှာဖြစ်ပေါ်ခဲ့တယ်လဲဒိုင်လာနာဂတိကျန်ခန်းကြီးကိုအငယ်24ကနေ29ကိုဖတ်ပါမယ်လွန်ကျူးခြင်းအမှုကိုစီတား၍အပြစ်ကိုတစိမ့်ခတ်စေခြင်းက၎င်းဒုစရိုက်အပြစ်ကိုဖြေရှင်း၍ထာဝရကုသိုလ်ကိုတွင်းစေခြင်းက၎င်းဗျာဒိတ်ယူပါယုံနှင့်အနာဂတ်ဗျာဒိတ်တော်တို့ကိုတစိမ့်ခတ်၍အလွန်တန်ရှင်းသောအယက်ဌာနကိုလိမ့်စေခြင်းက၎င်းတည်င်း90ကိုတင်းအမျိုးသားချင်းအဖို့နှင့်တင်းတန်ရှင်းသောမျိုးအဖို့ဆုံးဖြတ်ခြင်းရှိ၏ထို့ကြောင့်ယေရုရှလင်မြို့ကိုတပံတီထောင်ပြုစုစေခြင်းကအမိန့်တော်ရှိသည့်နေ့မှစ၍ခရစ်တော်သခင်၏လက်ထက်တိုင်အောင်ခုနှစ်သတင်းနှင့်62သတင်းကြားလိမ့်မည်ဟုသိမှတ်နားလည်လော့အနောက်ရှက်ခံရသောကာလ၌မြို့လန်းကိုတပံတီထောင်ပြုစုရမည်ဟုစီရင်ဆုံးဖြတ်ခြင်းရှိ၏ထိုသတင်း62သတင်းလွန်ပြီးမှခရစ်တော်သည်အခွင့်မရဘဲအသေးသက်ခြင်းကိုခံရလိမ့်မည်ထို့နောက်မှလာသောသခင်၏လူတို့သည်မြို့တော်ကို၎င်းတန်ရှင်းရဌာနကို၎င်းဖြိုပျက်ကြလိမ့်မည်ရေလွှမ်းမိုးသောအဖြစ်ဆုံးရှုံးခြင်းဖြစ်လိမ့်မည်အဆုံးတိုင်အောင်စစ်တိုက်ခြင်းပျက်စီးရာနှင့်ဆိုင်သောဆင်းရဲဆုံးဖြတ်ခြင်းရှိလိမ့်မည်။တသတင်းတွင်လူအများတို့နှင့်ဗြဟ္မဉ္စဖွဲ့ခြင်းရှိ၍ထိုသတင်းတစ်ဝက်တွင်ရစ်ပူဇော်ခြင်းနှင့်ဆက်ကပ်ခြင်းကိုပပျောက်စေလိမ့်မည်။ရွှေရှာပွေသောအရာ၏အထုပ်ပေါ်သို့ဖြက်စီးသောသူသည်ရောက်၍ဆင်းရဲဆုံးဖြတ်သောတုတ်သင်ပယ်ရှင်ခြင်းသည်ပျက်စီးအပ်သောသူတို့ကိုမလွမ်းမိုးမီတိုင်အောင်ထိုသို့ဖြစ်လိမ့်မည်ဟုကြားပြော၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ခုနကျင်းကျဲရဲ့ဖော်ပြချက်မှာတော့ခရစ်တော်သခင်ရဲ့လက်ထက်တိုင်အောင်ခုနှစ်သတင်းနဲ့62သတင်းကြာလိမ့်မယ်ဆိုပြီးတော့တွေ့ရပါတယ်။နောက်တစ်ခါပြောဖက်ပြုတဲ့သတင်းပတ်ရဲ့နောက်ဆုံးသတင်းပတ်ကိုအခန်းငယ်29မှာလည်းထပ်မံဖော်ပြတာတွေ့ရပါတယ်။ဒီသတင်းကတော့ရက်9ရက်နဲ့သတ်မှတ်ထားပါတယ်။ဒီတစ်ကြောင်ပြောဖက်ရဲ့သတင်းတစ်ပတ်ဟာ9နှစ်နဲ့ညီမျှပြန်ပါတယ်။ဒီတစ်ကြောင်ဖော်ပြပါအဆိုပါပြောဖက်ပြုထားတဲ့သတင်း90ဟာနှစ်ပေါင်း490နဲ့ညီမျှပါတယ်။ဖြည့်ဆို့ဖို့ရှိနေတဲ့ပုံစံအမေးကတော့သတင်း90ဟာဘယ်နှစ်ဘယ်အချိန်မှာအစပြုသလဲကျန်းချက်အရအဲ့ဒီအချိန်မှာယေရုရှလင်မြို့ကိုပြန်လည်တိဆောက်စေလို့အမိန့်ထုတ်ပြန်တဲ့နှစ်အချိန်ပဲဖြစ်ရပါလိမ့်မယ်ယူဒလူမျိုးတွေနိုင်ငံပြန်လည်ထူထောင်ဖို့အမိန့်စာ3ချိန်ချမှတ်ခဲ့ပါတယ်ကုရုမင်းကြီးဒါရိမင်းကြီးနဲ့အာဒီဇရစ်မင်းကြီးတို့ဟာယူဒပြည်ကိုပြန်လည်ထူထောင်စေလို့အမိန့်တော်ချမှတ်ခဲ့ကြပါတယ်အာဒီဇရစ်မင်းကြီးအမိန့်မှာတော့ယေရုရှလင်မြို့ကြီးအတွက်နဲ့အဲ့ဒီအမိန့်စာမှာသာဖျားရှင်ဝင်ရောက်လှုပ်ဆောင်တော်မူတာကိုချီးမွမ်းထောက်ပံ့ပြုတဲ့အကြောင်းသိရပါတယ်။သတင်း90ရဲ့ကောင်းကြီးမင်္ဂလာကိုပျော်ဖက်ပြုထားတဲ့အတိုင်း BC 459ကနေစတင်ပြီးတော့ရေးတွေ့ရပါတယ်။အာတေဇရစ်မင်းကြီးတည့်ရဲ့နန်းဆန်တတ္တမနှစ်မှာဖြစ်ပါတယ်။ထပ်မံဖြစ်ဆွတဲ့အချက်တွေကိုလေ့လာတဲ့နေရာမှာ BC 459ဟာနှစ်ပေါင်း2300ပျော်ဖက်ပြုထားချက်ရဲ့စတင်ချိန်ဖြစ်ပြန်ပါတယ်။အဲ့ဒီအမိန့်စာဟာပျော်ဖက်ပြုချက်နှစ်ရက်လုံးရဲ့စတင်အစပြုချိန်ကိုတက်မှတ်လိုက်ခြင်းပဲဖြစ်ပါတယ်။သတင်း90ဟာ AD 34မှာအဆုံးသတ်သွားပါတယ်။ဧဝံဂေလိသတင်းကိုတပါးမျိုးသားတွေထံကိုဟောပြောဖြန့်ချီတဲ့အချိန်ကိုဆိုလိုပါတယ်။ရှေးဦးအသင်းတော်ကိုနှိပ်စက်ညင်မှန်းခြင်းနဲ့အတူတတိဖန်ရဲ့မာတုရာတေခြင်းနဲ့အမှတ်အသားပြုတာတွေ့ရပါတယ်။သတင်းတွေရဲ့နောက်ဆုံးသတင်းရဲ့အလယ်ဟာ AD 31ပဲဖြစ်ပါတယ်။သခင်ယေရှုလဝါကတိုင်ပေါ်မှာအသေးခံတော်မူတဲ့နှစ်ပဲဖြစ်ပါတယ်။မာကျန်းစာရဲ့ပြောဖက်ပြုချက်အချိန်အတိုင်းတာဟာအင်မတန်မှအံ့ဩစရာကောင်းပါတယ်။ဖျားရှင်ဟာတည်တည်ချာချာနဲ့ဖော်ပြပေးထားတာတွေ့ရပါတယ်။ကျွန်တော်တို့ယုံကြည်သူများအနေနဲ့နှုတ်ကပတ်ကျန်းစာတော်မြတ်ရဲ့ဖော်ပြချက်များကိုဖတ်ရှုလေ့လာပြီးမိမိရဲ့ဘဝသက်တာမှာမျှော်လင့်ခြင်းနဲ့ကြီးပွားထွက်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်။